အမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအရေးပေါ်အဆင့်မှာဆက်လက်ထားသွားဖို့အမေရိကန်တမ္မတအင်ဖြူတော်ကတောက်ကြနေမှာကြေညာလိုက်ပါတယ်။မြန်မာနိုင်ငံမှာတိတာထင်ရှားတဲ့တိုးတက်မှုတွေရှိထားပြီးတော့ပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုဆက်ပြီးအားပေးထောက်ခံသွားမယ်ဆိုပေမဲ့ပြည်ပခါနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဆက်ဖြစ်နေသေးတာကြောင့်ဒီလိုဆက်ဆံရေးကိုအခုလိုအရေးပေါ်အဆင့်ထားပြီးဆုံးဖြတ်လိုက်တယ်လို့အင်ဖြူတော်ထုတ်ပြန်ချက်မှာတမ္မတဘာရက်အိုဘားမားကပြောထားပါတယ်။အပြည့်အစုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်
။1999ခုနှစ်မေလ20ရက်နေ့ကအဲ့ဒီအချိန်တမ္မတဘီလ်ကလင်တန်လက်ထက်မှာတမ္မတရဲ့မိန့်ကျင်ညာစာထုတ်ပြန်ပြီးသတ်မှတ်ထားတဲ့နိုင်ငံဆက်ဆံရေးအရေးပေါ်အဆင့်ဆိုတာကိုလက်ရှိတမ္မတဘာရက်အိုဘားမားကနောက်ထပ်တစ်နှစ်တတန်းထပ်တိုးလိုက်တာပါ။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြန်မာနိုင်ငံမှာတည်တာထင်ရှားတဲ့တိုးတက်မှုတွေရှိထားတယ်ဆိုတာကိုသမရအင်ဂျီရိုရဲ့မေလ15ရက်နေ့ဇွန်နဲ့ထုတ်ပြန်ချက်ထဲမှာအချက်အလက်ဖော်ပြထားပါတယ်။ဒါပေမဲ့လည်းအထူးသဖြင့်တိုင်းရင်းသားလူနည်းစုဒေသတွေနဲ့ရခိုင်ပြည်နယ်မှာပြည်ပခါတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အပေါ်စိုးရိမ်စိတ်တွေဆက်ရှိနေတာမြန်မာစစ်ဘက်ဟာရသားအစိုးရရဲ့ကြီးကြပ်မှုအောက်မှာမရှိသလောက်ဖြစ်နေပြီးအပြစ်ပေးအရေးယူမခံရဘဲလုံဆောင်တာမျိုးတွေမကြာခဏဆက်ဖြစ်နေတာစတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုရေးပေါ်အဆင့်မှာဆက်ပြီးတတ်မှတ်သွားဖို့လိုအပ်တယ်လို့ဆုံးဖြတ်တဲ့အကြောင်းသမရအင်ဂျီရိုရဲ့ထုတ်ပြန်ချက်ထဲမှာမစ္စတာအိုဘားမားကပြောထားပါတယ်။ဒီလိုအရေးပေါ်အဆင့်ဆက်ပြီးသတ်မှတ်ပြီးမယ်လေ။တက်ရောက်မှုတစုံတရာရှိလာလိမ့်မယ်လို့မမြင်သူကတော့ဝါရှင်တန်ခြေဆိုင် Brookings Institute ကမြန်မာအရေးသုတေသည် Lex Reifer ပါ
။ In terms of the relationship between the United States and Myanmar, I believe it has very little practical significance.
အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးရပြောမယ်ဆိုရင်ဒီကြေညာချက်ဟာလက်တွေ့အဖြစ်တက်ရောက်မှုသိကူနည်းတယ်လို့ကျွန်တော်ယုံကြည်ပါတယ်။သမရအိမ်မူတော်အဖို့ဒီကြေညာချက်ဟာဒဏ်ခတ်အရေးယူဆက်ရှိနေသေးတယ်ဆိုတာကိုပြသရေးအမေရိကန်ဥပဒေအရလှုပ်ဆောင်မှုလိုအပ်ချက်တစ်ခုဖြစ်တယ်ဆိုတာကိုနားလည်ဖို့ရအရေးကြီးပါတယ်
။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုလုံးဝရုပ်သိမ်းလိုက်သေးတာမဟုတ်ပဲစိုင်းငံ့ထားတာသာဖြစ်တဲ့အတွက်ကြောင့်နိုင်ငံဆက်ဆံရေးအရေးပေါ်အဆင့်သတ်မှတ်ထားတာကိုဆက်ပြီးတည်တံ့တိုးဖို့ဥပဒေအရလိုအပ်တာပါ။မြန်မာနိုင်ငံမှာဒီနှစ်ကုန်ပိုင်းယူကော့ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံသားဆက်ဆံရေးကိုရေးပေါ်အဆင့်မှာဆက်ပြီးထားသွားဖို့အမေရိကန်ပြည်ထောင်စုဘက်ကကြေညာတာပါ။ဒါဟာကျင်းပမယ့်ရွေးကောက်ပွဲတွေဘယ်လိုအခြေအနေရှိမယ်ဆိုတာစောင့်ကြည့်နေတဲ့ဘော။ရွေးကောက်ပွဲတွေကနေပေါ်ထွက်လာတဲ့အစိုးရဟာဘယ်လိုအစိုးရမျိုးဖြစ်မယ်ဆိုတာစောင့်ကြည့်နေတဲ့ဘောလားလို့မေးခွန်းထုတ်စရာရှိပါတယ်။ဒီလိုရေးပေါ်အဆင့်ဆက်ဆံရေးသတ်မှတ်ချက်ကိုရွေးကောက်ပွဲတွေကျင်းပပြီးလို့အခုတိုးထားတဲ့တက်တန်းတစ်နှစ်ပြည့်ပြီးတဲ့နောက်ရုပ်သိမ်းမလားဆိုတာကတော့လောလောဆယ်မပြောနိုင်သေးပဲ။ရွေးကောက်ပွဲဘယ်လိုအခြေအနေရှိမယ်ရွေးကောက်ပွဲပြီးတဲ့နောက်ဘယ်လိုအစိုးရမျိုးတက်လာမယ်ဆိုတဲ့အပေါ်မှာလုံးဝမှီတည်နေတယ်လို့ Mr. Reifer ကသုံးသပ်ပါတယ
်။ What I can say is that the government that emerges a year from now looks to the
ကျွန်တော်ပြောနိုင်တာကတော့အခုကနေနောက်တစ်နှစ်အကြာမှာပေါ်လာမယ့်အစိုးရဟာတန်ကျင်းတဲ့အစိုးရ၊ပိုပြီးကောင်းမွန်တဲ့အစိုးရ၊လူ့အခွင့်အရေးအခြေအနေကျေနပ်စရာကောင်းလာအောင်လုပ်တဲ့အစိုးရမျိုးဖြစ်မယ်ဆိုရင်တော့နိုင်ငံဆက်ဆံရေးကိုဒီလိုအရေးပေါ်အဆင့်မှာထားရှိရေးကိုရုပ်သိမ်းနိုင်ရင်ရှိပါတယ်။
အခုလိုလှုပ်ဆောင်လိုက်ပေမဲ့လည်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုဆက်ပြီးအားပေးထောက်ခံသွားဖို့နဲ့ခိုင်မာအားကောင်းစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်ဋိဌာန်အခိုင်အမာရှိပါတယ်လို့အင်ဖြူတော်ကြေညာချက်ကဆိုပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးခိုင်မာစေဖို့နဲ့နောက်ကျောင်းပြန်ဖလှည့်နိုင်စေရေးတည်ကြစေဖို့အစိုးရနဲ့ရောမြန်မာလူထုနဲ့ပါဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။